အာဆီယံပါဝင်အာရှနဲ့ပစိဖိတ်ဒေသနိုင်ငံဆန်ဟားနိုင်ငံဟာ RCEP လို့ခေါ်တဲ့ဒေသတွင်းဘက်ဆောင်စီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ကြပါတယ်။36ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲရဲ့ပြပမှာတင်ကြလက်မှတ်ရေးထိုးခဲ့ကြတဲ့ဒီသဘောတူစာချုပ်ဟာကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ဖြစ်ပြီးတော့မြန်မာနိုင်ငံဘက်ကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တက်ရောက်ဆွေးနွေးခဲ့ပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲရဲ့အလက်ကအုပ်ထားဖြစ်တဲ့ဗီယက်နမ်ဝန်ကြီးချုပ်ငွေရှန်ဖုတ်ကတော့
တော်ရပွေမင်းရန်ဆောက်တမ်းနမ်လမ်ဝေได้ขอกันดิ่งําได
้ရှင်เจ้าคักๆเคๆจูบันเกบีเนาะကျွန်တော်တို့အနေနဲ့အာဆပ်လို့ခေါ်တဲ့ဒေတာတွင်ဘတ်ဆုံစီးပွားရေးပူပေါင်းဆောင်ရွက်မှုသဘောတူစာချုပ်ချုပ်နိုင်မှုအတွက်ဆွေးနွေးမှုတွေကိုအဆုံးသတ်ပြီးတော့သဘောတူစာချုပ်ဖြစ်နေဒီနေ့မှာလက်မှတ်ရေးထိုးနိုင်တဲ့အတွက်ကျွန်တော်အနေနဲ့ဝမ်းမြောက်ဂုဏ်ယူမိတယ်လို့ဗီနန်ဝန်ကြီးချုပ်ဦးချောင်ဘုတ်ကပြောသွားတာဖြစ်ပါတယ်ဒီသဘောတူညီချက်ကြောင့်စာချုပ်မှာပါဝင်တဲ့နိုင်ငံတွေကြားကုန်သွယ်ကုန်တွေရောကြသွားမှာဖြစ်သလိုကုန်သွယ်ဝန်ဆောင်မှုတွေလည်းပို့ပြီးတော့လမ်းပွင့်လာစေမှာဖြစ်ပါတယ်ကွာလုံးဆိုင်ရာစီးပွားရေးရဲ့သုံးဝန်လုံးပေါ်ပါဝင်တဲ့အာဆပ်သဘောတူစာချုပ်ကိုအာဆီယံ10နိုင်ငံအပြင်တရုတ်ဂျပန်တောင်ကိုရီးယားအော်စတြေးလျနဲ့နယူးဇီလန်နိုင်ငံ15နိုင်ငံကပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ